မေလာတရနေ့ကကြောက်တဲ့မေဒီကပအလုတ်သမားနေ့ထိမ့်မဲ့အမေရိကန်ပြည်ထောင်စုပါဝင်နိုင်ငံတကာမှာဆန္ဒပြပွဲတွေကျင်းပခဲ့ကြပါတယ်။ပြင်သစ်တူရကီပါဝင်နိုင်ငံအတော်ချို့မှာမေဒီနေ့ချစ်တဲ့ဆန္ဒပြပွဲတွေဟာအာနာရှင်စနစ်အုပ်ချုပ်မှုအမျိုးသားရေးဝါဒပြင်းထန်တဲ့လက်ရာဇွန်နိုင်ငံရေးအဖွဲ့တွေအင်အားကောင်းလာမှုတို့ပေါ် ဒေါသထွက်နေတဲ့ဆန္ဒပြသူတွေကြောင့်အကြမ်းဖက်ဆန္ဒပြပွဲတွေဖြစ်ခဲ့ကြပါတယ်။အစ္စတန်ဘူမြို့တော်တက်ဆင်ရင်းပြမှာတနင်္လာနေ့ကဆူဝေးဆန္ဒပြတဲ့လူအုပ်ကြီးကိုရဲတွေကမျက်ရည်ယိုပုံးတွေနဲ့ပစ်ခတ်ဖြိုခဲ့ခဲ့ပါတယ်။ဒါပြင်လူပေါင်း200ထက်မနည်းကိုလည်းဖမ်းဆီးခဲ့ပါတယ်။ရုရှားနိုင်ငံမှာတော့လူပေါင်း300,000ကျော်မေဒီနေ့အထိမ့်မဲ့ချီတက်ဆန္ဒပြခဲ့ကြပါတယ်။ ဲတွေကဖမ်းဆီးရမှာလူပေါင်း120ကျော်အဖမ်းခံခဲ့ရတယ်လို့စစ်နာပြပွဲစီစဉ်သူတွေကပြောပါတယ်။ပြင်သစ်ဒုတိယအကြော့တမရရွေးကောက်ပွဲဝင်မဲ့လက်ရစွန်းအမျိုးသားရေးဝါဒီ Marine Lapin ကိုမကျေနပ်ကြတဲ့ Paris မြို့တော်ကစစ်နာပြသူတချို့ကတော့မီးလောင်ပုံးတွေပြစ်ခတ်ဖောက်ခွဲမီးလောင်ပုံးတွေနဲ့ပစ်ပေါက်ခဲကြတယ်လို့ရဲတွေနဲ့ပဋိပက္ခဖြစ်ခဲ့ကြပါတယ်။အာရှနိုင်ငံတွေမှာလည်းမေဒင်းနေအခမ်းအနားကျင်းပရမှာမြန်မာနိုင်ငံမှာအလုံသမားအခွင့်အရေးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေပြုလုပ်ခဲ့ပါတယ်။ကမ္ဘောဒီးယားနိုင်ငံမှာတော့ဖနွန်ပင်မြို့တော်မှာအထည်ချုပ်ဆက်ယုံအလုံသမား1000ကျော်ဟာအနေဆုံးလောက်ခလစာတုံမြင်မှုနဲ့လွတ်လပ်စွာဆုယုံခွင့်စတဲ့အချက်တွေကိုတောင်းဆိုခဲ့ကြပါတယ်။ဖိလစ်ပိုင်နိုင်ငံမှာတော့စနစ်ပြောင်းဖို့ဆန္ဒပြသူတွေကတောင်းဆိုဆန္ဒပြခဲ့ကြပြီးဟောင်ကောင်နဲ့တိုင်ပေတို့မှာတော့မေဒီနစ်ချီတက်ဆန္ဒပြပွဲတွေရှိခဲ့ပါတယ်ရှင်။